ူဝရှင်ခင်ဗျာတရုတ်တို့လုံမဲ့စီးပွားရေးစီမံကိန်းရဲ့ပမာဏဘယ်လောက်ကြီးကျယ်လဲဆိုတာအကျဉ်းပြောပြပါလားခင်ဗျာ
ဒီလုံငန်းဘယ်လောက်ကြီးကျယ်ရေဆိုတာကျွန်တော်တို့ရခိုင်ပြည်သူတွေမသိကြပါဘူးအကျိုးများဘယ်လောက်ရှိမယ်ဆိုတာလည်းကျွန်တော်ပြည်သူတွေမသိကြပါဘူးကျွန်တော်ကိုယ်တိုင်လည်းမသိပါဘူးပထမဆုံးစားလို့ဒါရေနံတင်တင်ဖို့စိတ်ကမ်းပေါ့လေအဲ့စိတ်ကမ်းပါရေနံတင်တင်ဖို့ဒီအဝင်ထွက်ပြုလုပ်ပြီးတော့ရေနံတူလောင်ပြီးဒီရေနံပိုက်လိုင်းကတဆင့်တရုတ်ပြည်ကိုဆက်ပြီးတော့ပို့နေကြပါ
ဆိုတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့သဘောပေါ့တိကျမသိနိုင်ပေမဲ့အခုလောလောဆယ်မှာကောဒေသခံပြည်သူတွေအတွက်ဘယ်လိုအကျိုးကျွန်တော်တို့ကောက်နာရင်ကြည့်ကြပါစို့ဘယ်လိုများအကျိုးရှိစေပါသလဲလောလောဆယ်မှာဒေသခံတွေအတွက
်ဒီအထူးစီးပွားရေးဆောင်လုပ်ငန်းဆွေးနွေးတော့မလုပ်ရသေးဘူးရေနံတင်တင်ဖို့ဒီအတွက်ဒီနေ့စိတ်ကကတော့လှုပ်ထပြီးရံငွေပိုင်လိုက်ပို့ဆောင်ရေးလုပ်ငန်းကလည်းအလုပ်လုပ်နေကြပါပြီဒီရေနံတင်တင်ဖို့စိတ်ကလုပ်ငန်းအတွက်မည်နေရာဒီသိမ့်တယ်ဒီကမှုလုပ်ငန်းကြီးလုပ်တယ်သူတို့အတုံးလို့တဲ့မြေကိုသိမ့်တယ်သိမ့်ခံရတဲ့လူတွေမှာမြေဆုံးရှုံးသွားတာဗလေပတ်ချာရန်ရပြီမလဲလေသမားကြီးကမြေနဲ့မှလှုပ်ရှားတတ်တဲ့အတွက်ကြောင့်သူတို့ရဲ့စင်ဆက်မပြအလောက်ကန်ခွင်လန်းရရှိရေးကိုဆွေရကတနည်းတကျစီစဉ်လှုပ်ဆောင်ပေးတာမရှိပါဘူးသူတို့ကမြေသိမ့်တဲ့အတွက်ရောကြီးပေးရဆွေရလောက်တော့ရှိရဲ့ဘုကျွန်တော်တို့မြေသိမ့်ထားတဲ့မတိကျွန်းမှာလမ်းလေးဖောက်ပေးလိုက်တယ်ရတဲ့ကြောင့်လေးတကြောင်တလီဆောက်ပြလိုက်တယ်ဒီလောက်အစင်းတော့ပဲကျွန်တော်တို့ကစဉ်းစားမြင်တာတွေ့ပါ
တယ်မိမဲရမဲဖြစ်သွားတဲ့လူတွေအင်အားစွန့်ခွာပေးသွားတဲ့လူတွေသူတို့တွေအတွက်လောလောဆယ်အဆင်ပြေအောင်လုပ်ပေးတဲ့ခြေနေရကဘယ်လိုရှိပါလဲကျင်းနာလောက်ပါရလား
ဒီကျွတ်မှာလုပ်တဲ့အလုပ်ကတော့လုပ်ပြီးသွားပြီကျင်းနာတရားမကျင်းနာတရားဆန္ဒပြတာလည်းအခုထဲရှိနေကြတယ်အခုဒီအထူးစီးပွားရေးဆောင်အတွက်ကျွန်တော်တို့ဗီတော်ကျွတ်လို့တော့မှာ28ရက်စနေ့လ2015နေ့ကလွတ်တော်ကအတည်ပြုပေးလိုက်တဲ့တရားမြေကပေါင်း4289ဒသမ3နှစ်ဧကကိုကျွန်တော်ကြောက်ဖြူမျိုးနယ်ကပြည်ပအုပ်စု6စုမှာသိယူဖို့ကျွန်တော်လွတ်တော်ကသဘောတူလိုက်ပြီးဖြစ်ပါရဲ့ဒါပေမဲ့ဘေနေရကဘေမြေကြီးကိုသိမယ်ဆိုတာကိုတက်ဆရာကြီးရွာတူကိုတော့ရောက်ပြီးတော့အကျိုးရောက်ဖက်ကတရားဝင်ပြောဖို့ဆိုဖို့လဲလူနေပါသေးတယ်နောက်တစ်ခုဒီနေရာမှာဒေသခံတွေအများမကျေနပ်ကြတာတော့ဘာတစ်ခုရှိလဲဆိုဒီလေမြေဒီနဲ့တစ်ဆက်ကြရှိတဲ့တောင်ကုန်းလေးတွေရှိရဲ့ဒီတောင်ကုန်းလေးတွေကိုလေသမားကြီးကသူတို့တတက်လုံးမယူဖလားလောက်ကန်ရှားတော့လာပြီမဲ့တရားဝင်ဒီနေရာမှာပိုင်ရှင်မရှိဘူးအဲ့လိုပိုင်ရှင်မရှိတဲ့နေရာတွေကိုတက်ဆိုင်ရာအစိုးရဌာနအကြီးအကဲတွေနော်ညီလို့ဒီစုကိုတင်းယူပြီးတော့ဖျားခင်းထားကြတယ်ဒီလိုဒီနေရာမှာလာအိမ်ဆောင်မှလည်းမဟုတ်လောက်ကန်ရှားတော့မှလည်းမဟုတ်အထူးစီးပွားရေးဆောင်လုပ်တဲ့အခါဒီမြေကိုသူတို့မြေပါဆိုပြီးတော့ရောင်းစားဖို့ဖျားခင်းထားကြတဲ့အစိုးရထိပ်ဘက်ကလူကြီးတွေတော်တော်များများအရင်ခင်အစိုးရလက်ထက်ကအဲ့ဒါဒီကိုလည်းကျွန်တော်တို့တွေ့ရတဲ့အခါဒီပေါ်မှာမကျေနပ်တာတွေကလည်းအခုပြည်သူတွေထဲမှာအခုတည်းရှိနေတယ်ကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အရင်အစိုးရလက်ထက်ကလူကြီးဖြာခင်းထားတာကိုအခုအစိုးရကဘာမှအရေးယူဆောင်ရတာမယူလားခဏအဲ့ဒီစောက်အ
ဲ့လိုဆောင်ရတာတခုမှမတွေ့ရသေးပါဘူ
းအခုလက်ရှိအစိုးရဟာစီးရသားနဲ့မလုပ်တာလားလုံနီးကင်နီးသူတို့နားမလဲတာလားလုံနိုင်တဲ့အခြေအနေမရှိတာလားခင်ဗျာဒီစုံတစ်ခုကြောင့်ဘယ်လိုသုံးသပ်လို့ပါလဲ
ဒီလက်ရှိအစိုးရတော့အရင်ခင်အစိုးရရဲ့လှုပ်ထားတဲ့အမှားယွင်းတွေကိုပဲလိုက်ပြီးတော့ပြောနေလို့ရှိရင်တယောက်နဲ့တယောက်နာကျင်မှုနဲ့ဖြစ်ပြီးတော့ရှေ့ခီးဆက်တဲ့နေရာမှာအရှက်ကြီးဖြစ်နေတယ်တော့စဉ်းစားကြလည်းရှိကောင်းရှိပါလိမ့်မယ်
သူတို့လုပ်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေမှာအလုပ်သမားတွေတော့အမြောက်များလုံမှာပေါ့ခင်ဗျာဒေသခံတွေရောအလုပ်ကင်ရကြပါလားအဲ့လိုကမရှိဘူးလား
ဒီလုပ်ငန်းစားပြီးတော့လှုပ်လာမယ်ဆိုရဲ့အစီအစဉ်ဒီကိုဒေသခံတွေမသိတဲ့အောင်ဒေသခံတွေမှာကြိုတင်ပြင်ဆင်ကြမှုလည်းမရှိပါဘူးနောက်ဒေသခံကြီးအလုပ်ကင်ခွင်းလန်းကတော့ labor အနည်းဆုံးပေါ့ hard labor ဆင်းတော့ပဲနည်းနည်းပေါ့ပေါ့ရကြရဲ hard labor မှာလည်းဒီဒေသခံတွေကိုပေးတဲ့လောကဟာတခြားဒေသကလူတွေကိုပေးတဲ့လောကကြီးထက်နည်းတယ်ဆိုပြီးညှိထွက်မှုတွေလည်းရှိကြပါရဲ့ဒါကတော့ဒီရခိုင်အလုတ်ကျန်းတဲ့ဘက်ဒီကကျွမ်းကျင်မှုကိုလိုက်ပြီးတော့ပြီးတဲ့နေရာမှာကွဲပြားတာလားဘာပဲနေရာမှာကွဲပြားနေဆိုတော့မသိဘူးလောကအနှင်ခံရတယ်ဆိုပြီးတော့ပြောဆိုမှုတွေတော့ရှိကြပါလေခင်ဗျာ
နောက်အခုနိုင်ငံတော်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲမှာစာချုပ်စည်တမ်းလုတ်တဲ့အခါမှာဒေသခံတွေရဲ့သဘောထားလဲထည့်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ဆိုတဲ့ကိစ္စတွေရှိတယ်အခုဥပရှင်ဟာဒေသခံလည်းဖြစ်တယ်ဒေသမှာဩဇာရှိတဲ့ရှုတော့ကိုယ်စားတယ်ဒီလိုပုံကမှမသိရင်ဘယ်သူတွေသိမလဲခင်ဗျာဘာဖြစ်လို့ဘယ်လိုကြောင့်မသိနိုင်တာလဲခင်ဗျာဥပစင်တို့
ဒီအခုလက်ရှိလုပ်နေတဲ့ရေနံတင်စိတ်ကမ်းရဲ့ရေနံပိုက်လိုင်းတွေတဲ့ကိစ္စရဲ့ဂျန်ဝေးပိုက်လိုင်းဖောက်လုပ်တဲ့ကိစ္စရဲ့ဒီကိစ္စတွေကတော့ဆေးဆွေရလက်ထက်ကလုပ်ခဲ့တဲ့အတွက်ကြောင့်ဆေးဆွေရအဆက်ဆက်ရဲ့ပွင့်လင်းမြင်သာမှုမရှိတဲ့အကျိုးဆက်တွေပေါ်ဥကျော်စံတာရေအခုအထူးစီးပွားရေးဆောင်လုပ်ငန်းကိုလုပ်ကင်ဖို့တင်တာအဝရထားတဲ့စီတီကုမ္ပဏီကတော့တကယ်အကောင့်တွေဖော်မဲ့ဟာကခု energy အစိုးရတဲ့လက်ထက်မှာပေါ်ရမှာဖြစ်တဲ့တည်း energy အစိုးရတဲ့လက်ထက်မှာတော့ဝင်လင်းမြင်တာမှုရှိအောင်သူလည်းပြောကြနိုင်မယ်လို့ထင်တာပဲလေ
ဥပရှင်ကလွှတ်တော်ကိုယ်စားလှယ်ဆိုတော့ဒီကိစ္စကိုဟောစောစောကဒေသခံတွေရဲ့အခြေအနေတို့ပထမအစိုးရလက်ထက်မှာပွင့်လင်းမြင်တာမှုမရှိခဲ့တဲ့ကိစ္စတို့ပေါ့လေအဲ့ဒီဟာတွေကလွှတ်တော်ကဘာမှမဆောင်ရွက်နိုင်ဘူးလားခင်ဗျစဉ်းစားခြင်းမရှိဘူးလားဒီကိစ္စကို
လွှတ်တော်ဆရာကကျွန်တော်တို့ဒီမှာလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီဘ ਹੁ ချောက်ကန်မှုလွန်ခဲ့တယ်နောက်တစ်မျိုးပြောမယ်ဆိုလို့ရှိရင်တော့ဗမာကောင်းဆောင်တရားတော့သဘောကျမှာမဟုတ်ဘူးမင်းတို့ဒီကလူမျိုးရေးရတိုင်းရင်းသားတွေကိုခွဲခြားချက်တန်တယ်အောက်ချောက်ခံလူသားစားလူမျိုးတစ်မျိုးနဲ့တမတ်ထားတဲ့တွေကတို့ဒီကိုဘာမှလူရမသိဘူးဂယုမဆိုင်ဘူးကျွန်တော်တို့ဒီကအဲ့လူပြောရမယ်အဲ့လူပြောရင်သူတို့ကတော့စိတ်ဆူမှာအမှန်တော့အဲ့လူပဲကျွန်တော်တို့ဒီကဒီဗမာကောင်းဆောင်တွေရဲ့ခွဲခြားဆက်ဆံမှုကိုခံရတဲ့ဟာလေဒီဒီပွဲလုံးကဒီမှာတက်ရောက်နေတဲ့သဘောရှိပါတယ်ဥကြောတန်ရယ
်ဟုတ်ကဲ့ဒါတော့စိတ်ထဲမှာခံစားချက်ပိုင်းပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်နေတာကိုမတင်ပြဘူးလားလွှတ်တော်မကြီးရော
လေဒီမှာဖြစ်နေတဲ့ဟာကိုကျွန်တော်ကမိခွန်းဒီမိပါရင်မိခွန်းဒီမိတော့လေသူတို့ဒီကဟိုရေပူရတဘောပဲဖြေတဲ့ခါကျွန်တော်ရေပင်မှာတကယ်ဖြစ်နေတဲ့ဟာကိုသူတို့ကမဖြေကြဘူးမဖြေကြတဲ့ခါကျတော့နောက်ထပ်မိဖို့ကြိုးစားတဲ့အလုပ်တွေကိုကျွန်တော်ကနည်းနည်းဘာမှအတိတ်ပဲမရှိတဲ့အလုပ်တွေကိုလုပ်နေရသလားဆိုတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်အခါကြေးလေဒီလိုလုပ်ငန်းတွေကိုကျွန်တော်ကိုယ်တိုင်မဆောင်ရွက်ပဲနဲ့ CSO ဒီအဖွဲ့ကြီးရဲ့လှုပ်ရှားချက်တွေပဲအားပေးရမလို့ဖြစ်နေရလीအခု NLD ဆွေးနွေးလက်ထက်မှာတော့ကျွန်တော်ဒီစီးပွားရေးဝန်ကြီးတဲ့ပြီးခဲ့တဲ့ဒီဘယ်လာနောက်ဆုံးပတ်မှာကြောက်ဖြူကိုလာရဲကြောက်ဖြူသူစီးပွားရေးကိစ္စကိုဆက်လက်ပြီးတော့ဆောင်ရွက်ဖို့ဒေသခံတွေနဲ့ပထမဆုံးလာတွေ့ရပါဘို့လीဝင်လင်းမြင်သာမှုရှိအောင်ဒေသအသီးသီးကိုသူတို့တွားရပြီးတော့ရှင်းလင်းချက်တွေလုပ်မယ်ဆိုပြီးတော့သူတို့ပြောကြပဲအပြောနဲ့လက်တွေ့အလုပ်ကကဲညီတို့ဒီသက်ခံနေလဲဘာဖြစ်ဖြစ်လူလူလာလာရှိကြမှာပေါ့ဘာဖြစ်လို့ဒီဒေသမှာစီးပွားရေးအခွင့်အမ်းတွေအများကြီးဖန်တီးပေးဖို့လိုပါတယ
်ကျွန်တော်အဲ့ဒီလွှတ်တော်ကိုခေစားကျွန်တော်နည်းနည်းပြောချင်တယ်ပထမလွှတ်တော်စက်တန်းလုံးကလွှတ်တော်ဟာအခုလက်ရှိလွှတ်တော်စက်တန်းတဲ့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ပို့ပြီး efficient ဖြစ်တယ်ဆိုပြီးတော့ချိုးဆုံးသက်ချက်ကိုကျွန်တော်တွေ့ရပါတယ်အဲ့ဒီကိစ္စကိုဥပရှင်ဘယ်လိုပြောလို့ပါလဲဒီလိုကိစ္စမျိုးပထမလွှတ်တော်စက်တန်းမှာလုံးကဆိုရင်ရောပို့ပြီးထိထိရောက်ရောက်ဆွေးနွေးတင်ပြနိုင်ခွင့်ရှိခဲ့ပါသလား
ကြည့်ကြည့်ရအောင်ဆွေးနွေးတင်ပြနိုင်ခွင့်ရှိကြတယ်လေအများကြီးပေါ့လေလွတ်တော်ဥပဒေပြုရေးကိစ္စမှာတော်တော်အကောင်းမောင်းတန်နဲ့လုပ်နိုင်ကြနိုင်ခဲ့ကြကြီးရှိပါရဲ့အစိုးရမှာလည်းတော်တော်လေးတက်တက်ကြွကြွနဲ့ဆွေးနွေးအတည်ပြုနိုင်ခဲ့ကြကြီးရှိပါရဲ့ဒါပေမဲ့တနိုင်ငံလုံးမှာဖြစ်ပြနေတဲ့လိုအပ်ချက်တွေအကုန်လုံးကိုလွှမ်းခြုံနိုင်ခဲ့တာမှမရှိပဲအဲ့လိုလွှမ်းခြုံမှုမရှိနိုင်ခဲ့တဲ့ခေတ်မှာကျွန်တော်ဒေသကအထူးစီးပွားရေးဆောင်လုပ်ငန်းတွေပါပါတယ်
ဆိုတော့အခုလွတ်တော်သက်တမ်းမှာရောအဲ့ဒါပူဆူလာအဲ့ဒီတိုင်းပဲ
အခုလွတ်တော်တက်တမ်းကျွန်တော်ကြောက်ဖို့သူစည်းဝေးစုံကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ကိုမေခွန်းကျွန်တော်တင်ထားတာရှိပါရဲ့ဟောလွတ်တော်ကတစ်ဆင့်အစိုးရအဖွဲ့ကိုပေါ့လေသူတို့ရဲ့တရားဝင်ဖြေကြမဲ့အဖြေကြီးကိုကျွန်တော်မသိရသေးပါဘူးကျွန်တော်ကိုယ်တိုင်လည်းမေခွန်းတင်ထားတာရှိပါရဲ့ပြည်အောင်စိဝင်ကြီးနဲ့တွေ့တော့လည်းဝင်ကြီးကျွန်တော်မေခွန်းတင်ထားတာရှိရဲ့ဘယ်တော့ဖြေမလဲလို့တော့မေးလိုက်သေးတယ်ဒီကတော့ဘာမှပြန်မပြောခဲ့ပါဘူ
းဆိုတော့ဒီအစိုးရလက်ထက်မှာလုပ်လာမယ်အဲ့ဒီအထူးစည်းဝေးစုံဝန်ကြီးကိုယ်တိုင်လာပြီးတော့ဒေသခံနဲ့တွေ့တယ်အတက်စရာအစာပြိုမှုလေးတွေ့ရတယ်ဆိုပါဆိုပြဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကောဒေသခံတွေကအတက်ကြပါလားဥပရှင်မြင့်တို့ဒေသခံတွေကလည်းပဲအတော့မြင်မျှော်လင့်နေကြပါလားအဲ့ဒီကိစ္စဖြစ်ထွန်းလာဖို့အတွက်ကော
အဲဝန်ကြီးရောက်တဲ့နေ့မှာကျွန်တော်ကြောက်ဖြူမျိုးကဓမ္မဝတိခမမှာဆွေးနွေးကြရတဲ့အချိန်မှာကတော့ဟာတချို့ဒေသခံတွေကဒီလုပ်ငန်းကိုသဘောမတူတဲ့ပြောဆိုမှုတွေတော့ကျွန်တော်ကြားရပါရဲ့ဘာဖြစ်ဖြစ်ဖြစ်ကျွန်တော်ဒီသားမှာစီးပွားရေးဂျုံတစ်ခုတော့ထူထောင်ပေးဖို့လိုပါတယ်ကျွန်တော်ဒီသားဖွံ့ဖြိုးတိုးတက်မှုကိုဒီလိုပြစ်ထားလို့တော့မရပါဘူးကျွန်တော်မှာကိုကိုတိုင်းလည်းရင်းနှီးမြှုပ်နှံနေရဲ့အားမရှိတဲ့အခါကျတော့အားရှိတဲ့နိုင်ငံတစ်နိုင်ငံကကျွန်တော်တို့ရှိမှာတက်မှုထူထောင်မှုလုပ်ငန်းတွေကိုမလွဲမသွေလုပ်ပေးဖို့လိုပါတယ်လောလောဆယ်ကတော့ကျွန်တော်တို့ဒီသားမှာတရုတ်ကပဲနေရာယူထားရဲ့ဗမာအစိုးရကလည်းတရုတ်နဲ့ပဲလုပ်ငန်းရှင်တွေကဘူး one by one လို့မှလည်းပါဝင်ဆောင်ရွက်နေရဲ့ဆိုတော့ဒီလုပ်ငန်းကိုဒီဟုတ်ကုမ္ပဏီရဲ့အကျူစီးပွားရဲ့ကျွန်တော်ဒေတာရဲ့အကျူစီးပွားရဲ့ဒီကျွန်တော်နိုင်ငံရဲ့အကျူစီးပွားကြီးကိုကျွန်တော်လက်ရှိအစိုးရကမျှတအောင်ပဲလို့ကန့်တွယ်မလဲဆိုတာတော့အရေးကြီးပါရဲ့ဒေတာခန်ကြီးကတော့နားလည်လို့ပြောတာလည်းရှိမယ်နားမလည်လို့ပြောတာလည်းရှိမယ်နားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေဒေတာခန်ကြီးရဲ့ပြောတဲ့စကားကြီးကအလကားမဟုတ်ပါဘူးသူတို့ရင်ထဲမှာရှိတဲ့ခံစားချက်တွေဖြစ်တဲ့တွေ့ရဒီချာနောက်ထောင်ဖို့လည်းလိုပါရဲ့နောက်ထောင်ဖို့လည်းကျွန်တော်ဝန်ကြီးဒီတော်ကျဝန်ကြီးရောက်လာတော့ငါပြောပြလိုက်ပါရဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု မိကျင်နာကြောက်ဖြူတရုတ်စီးပွားရေးယင်းနှိမ့်မြုံနှံမှုဟာနိုင်ငံတကာမဟာဗျူဟာနဲ့ပတ်သက်နေတယ်အထူးသဖြင့်အိန္ဒိယနိုင်ငံကိုကြောက်ဖြူဘင်္ဂလားဒေ့ရှ်ကစစ်တကောင်တို့စီရီလင်္ကာတို့ဟိုပါကစ္စတန်တို့နဲ့ဆက်ပြီးတော့အိန္ဒိယနိုင်ငံကိုရေချောင်းကဝန်းရံဖို့လုပ်တဲ့တရုတ်ရဲ့မဟာဗျူဟာရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ဒါဆိုရင်နိုင်ငံရဲ့နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်လာနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဥပရှင်ဘာများပြောလိုပါလဲ
ဒီတရုတ်ကဒီနေရာမှာစီးပွားရေးမဟာဗျူဟာရလကောင်စီးရေးမဟာဗျူဟာရလကောင်သူတို့ချိန်ချထားကြတယ်တွဲချထားကြတယ်အများကြီးရှိမှာပေါ့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးရဲ့နိုင်ငံကြီးကစားခွဲမှာအသုံးချခံရတဲ့အချိန်မှာမြင့်မြုံမသွားပဲနဲ့ကျွန်တော်တို့ဒေသစီးပွားရေးဖွံ့ဖြိုးမှုဖြစ်စီဖို့အတွက်ရဒီစီးပွားရေးလုပ်ငန်းတွေမှာကျွန်တော်တို့ဒေသကလူတွေအလောက်ကန်ခွင်းလန်းရဖို့ရဒီဒေသကပညာရေးကျမ်းမာရေးလူမှုရေးနှမဆက်သွယ်ရေးဒီတိုးတက်ဖွံ့ဖြိုးမှုလုပ်ငန်းတွေကိုလည်းကျွန်တော်တို့ကဘယ်လောက်ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်မလဲဆိုတဲ့အခွင့်အလမ်းတွေကိုနိုင်ငံတော်အစိုးရကဘယ်လိုစီစဉ်ဆောင်ရွက်ပြီးတော့ကျွန်တော်တို့လည်းဘယ်လိုလက်တွဲပြီးတော့အလုပ်လုပ်မလဲဆိုတာဒီကိုကျွန်တော်သိကျင်ရပါရဲ့